ိုတိုင်းသားတွေအများစုနေထိုင်တဲ့လွိုင်းလင်းမြို့နယ်နန်းဟူးကျေးရွာကအုပ်ချုပ်ရေးမှုနဲ့ဒေသခံ၃ဦးကိုစစ်ဆေးမေးမြန်းဖို့အတွက်ဆိုပြီးဒီဇင်ဘာလ၁၇ရက်နေ့နေ့လယ်ပိုင်းမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSF အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ပိုးအဖွဲ့ချုပ်၂၃ဘွဲ့စုပေါင်းပြီးမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖမ်းဆီးသွားသူတွေကိုပြန်လွှတ်ပေးဖို့အတွက်ဒေသခံရွာသား၆ဦးကနောက်ကလိုက်ပြီးတောင်းဆိုရမှာစကားများပြီးတနက်နေ့ပြစ်ခတ်ခဲ့တာကြောင့်ဖမ်းဆီးခံရသူတွေရောလွှတ်ပေးဖို့တောင်းဆိုသူတွေပါစုစုပေါင်းဒေသခံရွာသား၅ဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့ရိုင်းလင်းစေးရုံမှာစေကူတာမှုခံယူနေရတဲ့ခွန်လောင်းက IFA ကိုပြောပါတယ်
ပါတော့ကျွန်တော်တို့ရွာသားတွေရက်ကျေးအုပ်ချုပ်ရေးမှုဖမ်းသွားတယ်လေကျွန်တော်တို့လည်းမကြည့်ရတာကျွန်တော်တို့ကျွန်တော်တို့ရွာသားနဲ့ကျွန်တော်တို့ရက်ကျေးအုပ်ချုပ်ရေးမှုပြန်ပေးပါလို့ကျွန်တော်တို့လိုက်တောင်းတောင်းတဲ့အခါကားနည်းနည်းများတာတော့ကျိုးဖြည့်တဲ့အချိန်မှာပဲဒါပေမဲ့စကားများတာတော့ကိစ္စမရှိဘူးဒါပေမဲ့ကျွန်တော်လည်းလဲပြီးတော့ပြန်လုပ်တဲ့အချိန်မှာတနတ်တံရထလာပြီလေတနတ်တံထတာနဲ့ကျွန်တော်ခြေတလုံးလည်းလာမှန်သွားတယ်လေနော်အဲ့ဒါနဲ့တေးတဲ့လူကတေးတယ်ပေါ့အဲ့လိုမျိုးပေါ့တန်ရာရတဲ့လူကတန်ရတချို့ကတေးပြီးဟာမပေါင်ပဲနဲ့ဟိုကအော်တဲ့လူကဟိုအာခဏကြိုင်တက်တေးကြံခဲ့မယ်ဆိုပြီးတော့တစ်ခါပြန်လာပြည့်တဲ့လူကပြန်လာပြည့်တယ်အဲ့လိုမျိုးဖြစ
်တယ်ဒံရသူ၃ဦးတည်းက၂ဦးဟာစိုးရင်ရတာကြောင့်တောင်ကြီးစေးရုံကိုလွှဲပြောင်းကူတာနေပြီးတေဆုံးသွားသူတွေကိုတော့ရိုင်းလင်းမြို့နယ်တုတ်တက်မှာဒီနေ့တင်းညုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရွာသားတွေတေဆုံးတန်ရာရတာဟာအစီအစအဖွဲ့ကပြစ်ခတ်တာကြောင့်ဖြစ်ကြောင်းဝန်ခံထားပေမဲ့ရွာသားတွေဘက်ကဓာတ်နဲ့ဝင်ရောက်ခုတ်ခဲ့တာကြောင့်ပြစ်ခတ်ခဲ့ရတာလို့အစီအစအဖွဲ့ကမနေ့ကကြေညာချက်ထုတ်ထားပါလေ။ဒါအပြင်ဒီပြဿနာကိုညှိနှိုင်းဖြေရှင်းဖို့လိုပြီးဖြစ်ရက်ကိုပြန်လည်စစ်ဆေးပြီးနောက်မှဓာတ်မျိုးကိစ္စမျိုးထပ်မံမဖြစ်ရအောင်လှုံ့ဆော်သွားမယ်လို့အစီအစအဖွဲ့ကဘုံမူးကြီးဆိုင်ဦးက IFA ကိုပြောပါလေ။
အဲ့လိုဖြစ်တဲ့ပြဿနာတွေတော့ကျွန်တော်တွေ့ဆုံဆွေးနွေးပြီးတော့ညီနိုင်ပြင်ဆင်ကြမှာဆိုတော့လက်ခံဘယ်လိုနည်းလမ်းနဲ့လုပ်မယ်ဆိုတော့ကျွန်တော်ရည်ရည်ပြည့်ပြည့်ပြောလို့မရပါဘူးကျွန်တော်တို့ကတနင်္ဂနွေရည်ပြီးတော့တနင်္ဂနွေလောက်တာမဟုတ်ဘူးပေါ့နော်ဒါမျိုးတွေလည်းမဖြစ်စေချင်ပါဘူးနောက်နောက်လည်းမဖြစ်စေချင်ပါဘူးဖြစ်တဲ့ကိစ္စအကြောင်းရဲ့လို့ကျွန်တော်လည်းပြန်ပြီးတော့စစ်ဆေးရမှာဖြစ်ပါတယ်ဒါမျိုးဖြစ်စင်နေတော့တစ်ခုတစ်ခုတော့ဒါမျိုးဆက်ဖြစ်နေတာကျွန်တော်တို့တမ်းပြီးတဲ့မှာနေတဲ့တိုင်းသားတွေတက်ကောင်းဘူးပေါ့နော်တစ်ဖက်နဲ့တစ်ဖက်ဟာယူမှုတွေနော်တစ်ဖက်နဲ့တစ်ဖက်ဟိုဟာမကောင်းဘူးပေါ့ system မဖြစ်အောင်တော့ကျွန်တော်တို့တော့အကုန်လုံးဝိုင်းဝန်းတော့တင်းတင်းကြမှာဖြစ်ပါတယ
်ရွာသားတွေဘက်ကတော့ RCS အဖွဲ့ကထုတ်ပြန်တယ်လို့သူတို့တွေဟာဓာတ်နဲ့ဝင်ရောက်ခုတ်ခဲ့တာမရှိကြောင်းနဲ့ဒီဖြစ်ရက်တွေကြောင့်ရွာလုံးကြုံရေးအတွက်စိုးရိမ်နေကြကြောင်းပြောကြပါတယ်ဒါကြောင့်ဒေသခံတွေအတွက်လုံးကြုံရေးကိုအစိုးရတာဝန်ရှိသူတွေအနေနဲ့တာဝန်ယူပေးဖို့လိုလားနေကြောင်းသေကူတာမှုခံယူနေရတဲ့ခွန်လောင်းကပြောပါတယ်အစီအစအဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်ရစဲရီ NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်နန်းဟူရွာသားတွေတည်ဆုံခဲ့ရတဲ့ဖြစ်ရက်ဟာရှမ်းတိုင်းသားတွေနဲ့ပိုးတိုင်းသားတွေအကြားမှာချစ်ကျင်ရင်းနှီးစွာနေထိုင်လာတဲ့ပုံရိပ်ကိုတိခိုက်စေတာကြောင့် RCS အဖွဲ့အနေနဲ့အပြည့်အဝတာဝန်ယူဖို့လိုပြီးပြည်ထောင်စုအစိုးရအနေနဲ့သုံးသန်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးသက်ဆိုင်သူတွေကိုအရေးယူပေးဖို့ပိုးအဖွဲ့စည်း23ဘွဲ့ကစုပေါင်းထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသတင်းမှားတွေထုတ်နေတာတွေရှိတာကြောင့်လူမျိုးရေးပြည်ပခါတွေဖြစ်လာမှာကိုစိုးရိမ်ပြီးပိုးအဖွဲ့စည်းတွေစုပေါင်းကြေညာချက်ထုတ်ရတာဖြစ်တယ်လို့တိုင်းရင်းသားလူနည်းစုများဒီမိုကရေစီအဖွဲ့ကခွန်စော်ကပြောပါတယ
်အထူးသဖြင့်တော့ကျွန်တော်တို့စိုးရိမ်ကြအခြေအနေကလက်နက်ကင်အချင်းချင်းတိုက်ပွဲဖြစ်နေတာကနေပြီးတော့မှကျွန်တော်တို့ဒီလူမျိုးရေးမုန်တီမှုတွေလူမျိုးရေးပြဿနာတွေဖြစ်လာမှာကိုကျွန်တော်တို့လူမျိုးရေးအဖွဲ့ဖွဲ့စည်းနေနဲ့အတော်လေးစိုးရိမ်မိပါတယ်အွန်လိုင်းပေါ်မှာရောပဲနောက်တစ်ခါကျွန်တော်တို့ချို့သတင်းမီဒီယာဌာနတွေကပေါ်ပြချက်တွေရောပဲပေါ့လေဒါတွေကကျွန်တော်တို့သတင်းအမှန်တွေမဟုတ်ပဲနဲ့ဝါဒဖြန့်တဲ့သတင်းတွေပေါ်ပြပေးနေတဲ့အခါကျတော့ကျွန်တော်တို့လူမျိုးရေးပြည်ပခတ်ဖြစ်လာမှာကိုလည်းကျွန်တော်တို့ဟိုအဖွဲ့စည်းနေနဲ့အရန်ပဲဒါစိုးရိမ်ကြဖြစ်တာပေါ့
ဒီနေ့မနက်ပိုင်းမှာတော့ရိုင်းလင်းစေးုံမှာစေကူသားမှုခံယူနေတဲ့ခွန်လောင်းကိုရိုင်းလင်းမြို့နယ်ရဲစခန်းကဒူရဲမှုတအူးကလာရောက်တွေ့ဆုံမေးမြန်းခဲ့ပြီးဖြစ်စဉ်အခြေအနေကိုမေးမြန်းသွားကြောင်းကိုခွန်လောင်းကပြောပါတယ်ရဲတပ်ဖွဲ့ကလက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုရိုင်းလင်းမြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်များရှိခဲ့ပါဘူးခင်ဗျာ